ုတ်ကဲ့ကျွန်တော်တို့ဒီတိုင်းတိုင်းဒီသားကြီးတောင်းလို့လည်းမတ်မတ်ကအနေနဲ့ပေါ့လေဆွေရစတဲ့မှာကျွန်တော်လုခဲ့တဲ့ဆွေနွေးဝဲကတော့အဓိကကတော့မြေယာရေးဆွေးနွေးပွဲပေါ့ဗျာလက်ရှိမှာတော့မြေယာရေးလို့ဆိုလိုက်တာနဲ့ကျွန်တော်ဘာတွေလဲဆိုရင်တော့ဖွဲ့စည်းပြီးပြီးရနေပြီးတော့တင်းစည်းခံထားရတဲ့တင်းစည်းခံမြေယာတွေအကြောင်းပဲကျွန်တော်တို့ဥတည်ပြီးတော့ဆွေးနွေးကြပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျအဲ့တော့စကိုင်းတိုင်းဒေသကြီးဟာလည်းဟိုဟိုဟာစိုက်ပျိုးရေးကိုစိုက်ပျိုးရေးကိုအဓိကထားတဲ့ဒေသတွေမှာတစ်ခုပါလားပေါ့နော်အေယာဝတီတိုင်းတို့ဘာလို့လို့မျိုးပေါ့အဲ့တော့လွတ်တော်အမတ်တွေကိုယ်တိုင်လည်းတက်ပြီးတော့ဝင်ရောက်ဆွေးနွေးတာတွေရှိတယ်ဆိုတော့ဒီသိန်းစည်းခံလက်မြေတွေပြန်ရရေးကိစ္စဟာဘလောက်ထိများအထမြောက်အောင်မြင်ခဲ့ပါသလဲခင်ဗ
ျကျွန်တော်တို့ဘက်ကလုပ်တဲ့ဆွေးနွေးမှုကိုကျွန်တော်ပထမဆုံးပြောပါမယ်ဗျကျွန်တော်တို့တောင်လမတ်တမကအနေနဲ့စကိုင်းတိုင်းတွင်းမှာရှိတဲ့သိန်းစည်းခံလက်ရမြေအများဆုံးနေရာတွေကိုတွားရောက်ပြီးတော့ပေါ့လေအဲ့မှာပဲနေရာတွေလဲဆိုတော့ခင်ဦးတို့ကျွန်တော်တို့ကမ်းဘလူးတို့တစဲတို့ပေါ့ဗျာ
ဟုတ်ကဲ့
တွားရောက်ပြီးတော့ဆောင်ရွက်တဲ့အခါမှာကျွန်တော်ဒီလူတို့တော်ကိုယ်စားများဟာကျွန်တော်တို့ရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်လို့တို့ကျွန်တော်တို့နဲ့ပဲအတူလိုက်ပါဆောင်ရွက်ခဲ့ကြတာကိုတွေ့ရတဲ့တွေ့ကျွန်တော်တို့အောင်မြင်မှုတစ်ခုရရှိပါတယ်။ဒါပေမဲ့ကျွန်တော်တို့လုပ်ကြံရတဲ့နေရာမှာအခက်အခဲတစ်ခုကတော့ဒီနေ့အစိုးရဖွဲ့အစဉ်ချင်းအနေနဲ့ပေါ့လေဒီလေယာဉ်မြေတင်းကြီးခံရမှုတွေကိုဖြည့်ရှင်းတဲ့နေရာမှာအစိုးရကအနေနဲ့ဘယ်လိုပဲသူတို့ဖြည့်ရှင်းပေးလို့တဲ့စံလာတွေရှိနေတော့လဲအခြားခြားသောအကြောင်းအရာတွေဒီထက်အရေးကြီးတဲ့အကြောင်းအရာတွေငင်းချမ်းရေးကိစ္စတွေလို့ပေါ့ဗျာနော်။အဲ့ဒီလည်းရှိနေတာတကြောင်နော်တခါအစိုးရပြည်စုပြီးမဲ့လေကျွန်တော်တို့အစိုးရကတိုင်တွယ်မောင်းနေမယ်ရန်နေရာကြီးရဲ့အစီပိုင်းတချို့ကဟောင်းနေဖြစ်နေတဲ့ခါကျတော့ခက်ခဲလေးတွေတော့နည်းနည်းတွေ့ရပါတယ်ဗျ။အ
ော်ကိုဆွေဝင်းတို့လည်းကြားမှာပဲအခုဟိုတချို့ဒီအထူးသဖြင့်မန္တလေးတိုင်းထဲမှာဆိုလို့ရှိရင်မန္တလေးတိုင်းဒေသကြီးအစိုးရကဥဆောင်ပြီးတော့လက်မြေသိမ်းခံထားတဲ့ဒီစစ်မှန်တဲ့တောင်သူလယ်သမားတွေလက်ထဲကိုလက်ရမီပြန်အပ်တဲ့အခမ်းအနားတွေပါသူတို့လုပ်ပြီးတော့အသေးချာပြန်အပ်တာတွေပါသူတို့လုပ်နေကြတယ်ဆိုတော့အခုသကိုင်းတိုင်းထဲမှာကောအဲ့လိုမျိုးဖြစ်နိုင်ကြီးအလားအလာရှိပါသလားအခုလိုမျိုးညီလာခံလှုပ်လိုက်တဲ့အတွက်ဘလောက်များအကျိုးတူးတွေများထွက်ပေါ်လာပါသလဲ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ကတော့အခုသကိုင်းတိုင်းဒေသကြီးအစိုးရဝန်ကြီးကလည်းအရင်တော့ဒီလေယာဉ်မြေကြီးမှာကိုယ်တိုင်ပါဝင်ဆောင်ရွက်ခဲ့တဲ့ပုဂ္ဂိုလ်တူဆိုတော့အဲဒီလေယာဉ်မြေပြန်ရရေးနဲ့ပတ်သက်လို့အကောင်းဆုံးအခြေအနေတစ်ခုဖြစ်အောင်ဆောင်ရွက်ပေးလိမ့်မယ်လို့မျှော်လင့်ပါတယ်ဒါပေမဲ့တခုရှိတာကပေါ့နော်ဒီလက်တွေ့ဖြစ်နေတဲ့အနေအထားလေးတစ်ခုမှာတော့ကျွန်တော်တို့မျှော်လင့်သလောက်တော့ဖြင့်ဖြစ်မလာသေးတာကိုတွေ့နေရတဲ့အတွက်အခုကျွန်တော်လည်းဒီလိုမှတွေ့ရတာဒီဘင်းထဲမှာတွေ့ရတာတွေပေါ့နော်ခြားဒေသတွေမှာမြို့တွေအဲနောက်ဥတ္တမရတော့ပေါ့နော်ပြန်မြေပြန်စီအပ်တဲ့ပွဲတွေလုပ်နေတာတွေတွေ့ရတော့ကျွန်တော်လည်းညှို့လင်းတော့ညှို့လင်းပါတယ်ကြာဒါပေမဲ့ကျွန်တော်တို့ညှို့လင်းတလောက်တော့လက်ရှိအချိန်မှာတော့ဖြစ်မလာသေးတဲ့အတွက်တောင်သူလယ်သမားတွေအနေနဲ့လည်းနည်းနည်းအားမလိုအားမရတော့ဖြစ်နေတာပေါ့ဗျာ
ဟုတ်ကဲ့တောင်သူလယ်သမားတွေအတွက်ကတော့ဒီသိမ်းဆည်းခံထားတဲ့လက်မြေတွေပြန်ရရေးဟောသိမ်းရေးဟာကဏ္ဍတစ်ခုဖြစ်တယ်လို့တခြားဒီလက်ရှိမှာပုံမှန်လဲဆိုင်နေတဲ့တောင်သူတွေအနေနဲ့လည်းလိုအပ်ချက်တွေအခက်အခဲတွေရှိနေတာပဲလေဆိုတော့ကိုဆွေဝင်းတို့လိုဟိုပါတောင်သူလယ်သမားတမကအနေနဲ့ကတော့ပိုတိမှာပေါ့ဆိုတော့တောင်သူတွေကနေ့ရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေဟာအကြီးဆုံးပြဿနာတွေဟာဘာတွေများဖြစ်မလဲ
ဟုတ်ကဲ့ဒီတိုင်းဒီတာကြီးအနေနဲ့အကြီးမားဆုံးပြဿနာကတော့ဒီသိန်းစည်းခံလျာမြေကြီးဖြည့်ရှင်းပေးရေးကနံပါတ်1အကြီးဆုံးပေါ့ဗျာအဲ့လိုပဲအခြားမှာလည်းပဲကျွန်တော်တို့တောင်သူလယ်သမားကအနေနဲ့ဟိုရည်ရွယ်ချက်တွေရှိတာကတော့တောင်သူလယ်သမားတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ဖို့ဆိုတာနဲ့ပတ်သက်လို့ပေါ့နော်ဒီမြန်မာနိုင်ငံကိုကျွန်တော်တို့ဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရွက်မယ်ဆိုလို့ရှိရင်ဒီတောင်ငယ်သမားတွေရဲ့ကလာမဖြစ်မနေစဉ်းစားရမယ့်ကဏ္ဍတစ်ခုလို့ကျွန်တော်မြင်ပါတယ်အဲဒိုင်းနာလက်လက်ကင်နေနဲ့အလားဖြစ်ပေါ်နေတဲ့ပဋိပက္ခတွေဒါတွေချုပ်ငင်းသွားဖို့အရေးကြီးလိုအပ်တယ်လို့ပေါ့လေကျွန်တော်တို့တိုင်းပြည်လူကြီးရဲ့82ရာနှုန်းကျော်ကန်ရှိတဲ့ကျွန်တော်ကြီးလက်နေပြည်သူတောင်ငယ်သမားတွေရဲ့ဘဝကိုမြန်မာတိုးတက်လာအောင်ဆောင်ရွက်နိုင်ဖို့ဟာဒါတွေလုပ်ပြီးဖို့လိုအပ်တယ်လေဒါတွေကိုလည်းအဓိကအချက်အနေနဲ့ကိုယ်လက်ရှိဆိုအနေနဲ့စဉ်းစားပေးဖို့လိုအပ်ပါမယ်။အဲ့ဒီထဲမှာနံပါတ်1ခုကြုံတွေ့နေရတဲ့ကျွန်တော်တို့လေယာဉ်မြေတင်းစည်းခံရမှုနဲ့ပတ်သက်လို့ဖြည့်ရှင်းပေးဖို့ကအရေးကြီးလိုအပ်တာဖြစ်တယ်လို့ကျွန်တော်တို့တောင်ငယ်သမားများဘဝတိုးတက်ဖို့ဆိုလို့ရှိရင်ကိုလေယာဉ်ဆက်ကြီးနဲ့ပတ်သက်လို့ဆက်ကြီးစိတ်တွေလုံလုံလောက်လောက်နဲ့အချိန်မီထုတ်ပေးနိုင်ဖို့ပေါ့နော်။နောက်တစ်ခါလေယာဉ်လုံးလိုအပ်ချက်ဖြစ်တဲ့ပစ္စည်းတွေပေါ့နော်။တမ်းမြေဩဇာဘုဒ္ဓစီစားရှိတာတွေလည်းပဲအီးဒွေးပြီးွားတဲ့မန်ကန်နဲ့အဲ၃ဆောင်ပစ္စည်းတွေဖြစ်ဖို့ဆိုရနေလဲကြီးကျက်ဆောင်ပေးဖို့လိုအပ်မယ်လို့ရှင်းပါတယ်ဒါပြင်ကျွန်တော်ဒေတာနဲ့ပေါ့လေဒေတာရာဒီဥတုနဲ့ကန့်ညီတဲ့မျိုးကောင်းမျိုးသားနေပေါ့လေ ဓာမျိုးတွေကိုတောင်သူတွေမားတွေအတွက်ပံ့ပိုးပေးနိုင်ဖို့ကိုလည်းကျွန်တော်တောင်သူတွေမားတမကအနေနဲ့တက်ဆိုင်ရာသုတ္တကုသလေများဒီသဆိုင်ရာအစိုးရအဖွဲ့များပေါ့လေဌာနဆိုင်ရာများနဲ့ကျွန်တော်တို့ဒီဆုံးပြီးတော့ညီနဲ့ဆောင်ရွက်ဖို့အစီအစဉ်တွေလည်းရှိပါတယ်ဒါတွေကလည်းတကယ်လည်းလိုအပ်မယ်လို့ထင်ပါတယ်ဗျ
အော် NLD အစိုးရအနေနဲ့ပေါ့နော်လက်ရှိမှာတော့အစိုးရဖြစ်သွားပြီပေါ့အစိုးရမဖြစ်ခင်ကတည်းကရွက်ကောက်ပွဲကာလမှာတည်းကသူတို့ကဒီစီးပွားရေးရည်မှန်းချက်တွေနဲ့ပတ်သက်ပြီးတော့သူတို့ချမှတ်ခဲ့တဲ့အထက်မှာအဓိကမန္တန်ကြီး၅ခုကိုချပြီးလှုပ်ဆောင်သွားမယ်လို့ပြောတဲ့အထက်မှာလေယာဉ်မြေပြုပြင်ပြောင်းလဲရေးကိစ္စဟာသူတို့ကနံပါတ်1အရေးအကြီးဆုံးအဆင့်လောက်မှာထားခဲ့တယ်ပေါ့နော်ဆိုတော့ဒီကိစ္စကိုသူတို့အနေနဲ့တိတ်ပြီးတော့ဖြစ်ဖြစ်စီစီမလုပ်နိုင်သေးဘူးလို့ယူဆသလားသူတို့ဒီဟိုဦးစားပေးလုပ်မယ်လို့ပြောထားတော့ပြောထားတာပဲဒါပေမဲ့အချိန်ဟိုပေါ့အချိန်ကလည်းဘယ်လောက်မှမကြအရက်တရာပဲရှိသေးတယ်ပေါ့လေဆိုတော့အဲ့ဒါကြောင့်မို့များသူတို့ဒီကိစ္စတွေကိုဘက်ကိုလှည့်ပြီးတော့ဦးစားပေးမလုပ်နိုင်သေးတာများလားဘယ်လိုများထင်မြင်မိပါသလဲ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့ဒါကျွန်တော်ရဲ့ယူဆပါနော်ဆိုရတာအချိန်ကာလပိုင်းအားဖြင့်လည်းညနေတဲ့အတိုင်းအတာတစ်ခုချင်းမှာဒီဒီလိုရမယ့်လုပ်ငန်းတွေလည်းများနေရဲ့လို့ကျွန်တော်ဒီလိုမြင်နေကြ။ဒါပေမဲ့လို့ဒီဒီလိုရမယ့်လုပ်ငန်းတွေဆိုရင်အထဲမှာကျွန်တော်တို့တောင်ကြီးသမားတွေရဲ့ကဏ္ဍကလည်းဟိုအရေးကြီးတဲ့လုပ်ငန်းတစ်ခုဖြစ်တယ်ဆိုတော့ဆိုရလဲဒါနားလည်ပြီးဖြစ်မှာပါ။ဒါပေမဲ့လို့အခုလက်ရှိအနေထားရာမဲပေးရွေးချယ်လိုက်တဲ့ဒီလူတွေကငါတို့ဆိုရတက်လာပြီဆိုရင်တော့ဖြင့်ငါတို့တွေနင်းနာနေတာတွေကိုလက်ဦးဆုံးလုပ်ပေးလိမ့်မယ်လို့မျှော်လင့်ကြတာပေါ့ဗျာနော်။အဲ့လိုမျိုးလင်းတဲ့အချိန်မှာကျွန်တော်တို့ခုလက်တွေ့လုပ်ကြံဆောင်ရွက်နေတဲ့အတိုင်းအတာကိုပြန်ကြည့်တဲ့အခါကျတော့လယ်မားတွေရဲ့မျိုးလင်းချက်တွေနဲ့ဟိုဒီဝကန့်ညီအောင်မလုံနိုင်သေးစေကမူလယ်မားတွေရဲ့စန္ဒခုဖြည့်ရှင်းတင်တာလေးတွေကိုလည်းဥုံဖြည့်ရှင်းပေးဖို့တော့လိုအပ်ပါတယ်အဲ့ဒီတိုင်းတာမှာတော့ကျွန်တော်စကန်တိုင်းအရာဆိုတော့ကျွန်တော်ပြောခဲ့သလိုပါပဲဝင်းကျုပ်ကကိုယ်တိုင်လည်းပဲဥဆောင်လုပ်ခဲ့တယ်လယ်မားကြီးကိုလုံးလင်းမယ်လို့တော့မျိုးလင်းတယ်ဒါပေမဲ့ဒီနေ့တိုင်းတာအထိတော့ကျွန်တော်တို့အားရလောက်တဲ့အနေထားတော့မရှိသေးဘူးလို့ဒါကျွန်တော်ဒီလိုပဲသုံးသပ်မိပါတယ်